ချာကြီးညက်ကိုကျွန်တော်မြင်နေတာပထမဆုံးအခုမြန်မာနိုင်ငံမှာရွေးကောက်ပွဲမကြခင်နောက်ပတ်တွင်ကျင်းပတော့မယ်ဆိုတော့လူတိုင်းအထူးစိတ်ဝင်စားကြတယ်သူတို့ရဲ့စိတ်ဝင်စားမှုစိတ်လှုပ်ရှားမှုကိုနှမျိုးတွေ့ရပါတယ်တစ်ဖက်ကစိတ်မျောလင့်ချက်ထားကြတယ်တဖက်ကလည်းပဲမျောလင်းတဲ့အတိုင်းဖြစ်လာပါမလားဆိုရဲစွရင်စိတ်အဲ့လိုမျောလင်းခြင်းနဲ့စွရင်စိတ်ကြမှာအတော်လေးလူတွေစိတ်လှုပ်ရှားနေရလို့ထင်ပါတယ်ဆရာဒေါက်တာစလိုင်းထွန်းတန်းဆရာအနေနဲ့ကဘလောက်မျောလင်းပါလဲမျောလင်းတဲ့အတိုင်းဒီရွေးကောက်ပွဲကပေါ်ထွက်လာမယ်မျောလင်းတဲ့ရလပေါ်ထွက်လာမယ်လို့ဆရာမျောလင်းပါလားဆရာ
ဒီစင်ပါလားနေပြီးတော့ကျွန်တော်3လလောက်အထိကျွန်တော်ဗမာပြည်ရောက်တယ်ကျွန်တော်တို့မျောလင်းတဲ့လောက်ခင်မဲ့လို့တော့မခင်ဘူးကျွန်တော်တို့ဗာမျောနေတယ်လဲဆိုလို့ရှိရင်လာမဲ့ရွေးကောက်ပွဲကြီးတန်းတန်းရှင်းရှင်းဖြစ်ပြီးတော့နိုင်တဲ့လူနိုင်တဲ့ဒီပါတီကိုအာဏာလက်ပေးတဲ့ချက်နေ့ချက်ကသူ့ကိုစစ်တပ်ကရောဒါပြလို့ရပ်သားကရောဝိုင်းပြီးတော့ကူသူ့မှာသာလင်းကျွန်တော်တို့ဟိုဒီမိုကရေစီလမ်းစာကိုနေနေလေဦးတည်နိုင်မှာအခုကလုံးဝဦးမတည်နိုင်တဲ့အခြေအနေကိုကျွန်တော်မြင်နေတယ်ကျွန်တော်တော့အဲ့ဒီလိုပဲကျွန်တော်မြင်တယ
်ဟုတ်ကဲ့ဆရာရဲ့ညှိုးလင်းချက်ကတော့နိုင်တဲ့လူကိုအနာထွက်ပေးပါစစ်တပ်ကောအရက်ဖက်ကောနိုင်တဲ့လူဒီမိုကရေစီပေါ်ဆောင်နိုင်ဖို့အတွက်အကူအညီပေးကြပါဆိုတဲ့သဘောပေါက်ခင်ဗျာ
ဒီသဘောပါပဲဟုတ်ပါတယ်မှန်တယ
်ဟုတ်ကဲ့ဆရာဦးစောထွန်းကဘယ်လိုညှိုးလင်းပါလဲဆရာဘယ်လိုညှိုးလင်းပါလဲ
ညသားတရားအနေနဲ့တော့ညှိုးလင်းထားပါတယ်ဟိုပြောနေတာလေဆိုတာကယုံကြည်လို့ပေါ့ဗျာ။ဆိုရဖွယ်ရမှလုံနေကြတယ်ဆိုတာလည်းပဲတကယ်စိတ်ပူကြည့်။တကယ်အေယာမဂရိတ္တစာနဲ့လှုပ်လှုပ်ကြတဲ့ပုဂ္ဂိုလ်တွေမှာ။အဲတော့တမရောသိက္ခာရောဒုဥယင်းရဲ့သိက္ခာရောစောင့်နေနေနဲ့နိုင်ငံအတွက်သူတို့စိတ်နာထားပြီးတော့ကအမှန်ကန်ကန်လှုပ်တော့ကြလိမ့်မယ်လို့ကျွန်တော်တော့ညွှန်လင်းပါတယ်။အကောင့်ဘက်ကကြည့်ပြီးတော့ပေါ့။ဟုတ
်ကဲ့။လူရဲ့စိုးရင်စိတ်ကဆရာဆရာတို့မျောလင်းတယ်လို့ဖြစ်ဖို့တဲ့အခု2008ဖွဲ့စည်းပုံဥပဒေအရကွန်ထက်ကကစားကွင်းကမညီမမျှဘူးတစ်ဖက်ဆောင်ကြီးဖြစ်နေတဲ့ဆိုကြတဲ့ကဒါကိုလည်းပဲစိုးရင်ကြရတယ်နောက်ကမဲဆင်းတော့မှမှန်မှန်ကန်ကန်မဖြစ်လာဘူးအခုခါမှာနောက်ပြီးတော့အတိုက်ခံနိုင်ငံရေးသမားတွေပေါ်မှာနည်းနည်းအနိုင်ကျင့်နေတာတွေတွေ့လာရဲဆိုတော့လူရဲ့စိုးရင်စိတ်ကပိုပိုကြီးလာပါတယ်ခင်ဗျာအဲ့စိုးရင်စိတ်ကောဆရာဘယ်လိုပြောချင်ပါလဲဆရာကြီ
းကျွန်တော်အခုစေဆိုရဟာအရသာဆိုရအနေနဲ့တက်လာတော့ကျွန်တော်အများကြီးပြောလင့်တယ်ဘယ်လိုမျောလင့်လဲဆိုလို့ရှိရင်ဟိုတုန်းကဗမာပြည်ဟာတကယ့်ကိုအောက်ကျနောက်ကျနှစ်ပေါင်း50လောက်နီးနီးဖြစ်ခဲ့တဲ့ဥစ္စာအခုဖြစ်တော့သူတို့ပြန်ပြီးတော့ဆဲလိမ့်မယ်သူတို့လုပ်ဖို့ဂိုင်းပုံကလည်းပဲဒီမိုကရေစီကျလိမ့်မယ်ကျွန်တော်အများကြီးပြောလင့်တယ်သို့တော်လည်းပဲအထောက်ထားရသမရာကြီးကသူတို့တက်လာကြတဲ့ကသူတို့ဒီဘွားကြီးတွေသူတို့ပိုင်ဆိုင်မှုတွေကြီးညာမယ်လို့ပြောတယ်သို့တော့သမရကြီးကိုနဲ့ကလည်းမကြီးညာဘူးဇန်တဲ့လူကလည်းမကြီးညာဘူးနောက်ပြီးတော့ကျွန်တော်ရန်ကုန်မှာရောကျွန်တော်ရည်စင်းမှာလည်းခရသွားနေတယ်ရည်စင်းမှာရောဖတ်တိုင်တစ်ခုသားမှာကျွန်တော်ထိုင်ပြီးတော့နိုင်ဝက်စီကျွန်တော်ကြည့်တယ်အဲ့ဒီဖတ်တိုင်သားမှာတချို့ရက်ဆိုတဲ့ဆိုင်ပုတ်တွေရှိတယ်အစိုးရကလည်းမရဘူးအရသာကလည်းမရဘူးဘယ်သူကမှလည်းမရဘူးနောက်ပြီးတော့ကျွန်တော်ကြားတဲ့ဥစ္စာတွေကလည်းပဲအတော့ကူထိုင်လာကြရည်ဥပမာလူသူကိုပားရိုက်ပြီးအုပ်ချုပ်မယ်မင်းတို့သမင်းတက်တာပဲစားကြကွာမင်းတို့ကြွေးကြည့်အောင်တို့လုပ်မယ်နောက်တိုင်းပြည်အပြင်မှာဘာပဲဖြစ်ဖြစ်တို့မစိုးရင်တို့ဘာမှမမှုဘူးကွာဆိုတဲ့ဥစ္စာတွေနောက်ပြီးတော့တို့လောက်ထားမှားတာတွေကစေတနာနဲ့မှားတာတွေဆိုတဲ့ဥစ္စာတွေပြောတော့သူတို့စေတနာအမှားကြီးဖြစ်နေတဲ့သဘောမျိုးကိုရောက်နေတယ်လို့အဲ့လိုကျွန်တော်တော့မြင်တယ်ဗျာ
ဟုတ်ကဲ့
အဲ့ဒီတော့ကျွန်တော်ကတော့အခုအတော့ကိုစိုးရင်တည်းအမှန်ပြောမယ်ဆိုလို့ရှိရင
်အဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာဦးစောထွန်းရဲ့သဘောထားပြည်သူတွေကအဲ့လိုစိုးရင်တည်းဆိုတဲ့ကိစ္စလေးပြောနေကြတော့ဆရာဝါတာကိုဘယ်လိုသုံးသပ်လို့ပါလဲဘလောက်အခြေခံရှိရဲ့စိုးရင်မှုလို့ထင်ပါလဲခင်ဗျာ
ကျွန်တော်တို့ခရီးစိုးရင်စိတ်ကလေးနဲ့ပြေသွားအောင်လေကျွန်တော်တစ်ဖက်ကလည်းစဉ်းစားကြည့်ကြပါလေဟုတ်ကဲ့အဲ့ဒီစိုးရင်စိတ်ရဲ့အခြေခံဟာခုကျွန်တော်တို့တရှိကောင်းဆောင်ညီမရဲ့ပြောစကားဆိုစကားတွေမှာမြန်မာပြည်ထဲနဲ့တွေ့ပါတယ်။ခေါင်းဆောင်ကြီးကအခုသူအစင်ဆိုင်ကတတိယတန်ရတို့နေမြဲတို့တန်ချုပ်တို့ဒီလိုအမိတ်နဲ့ညီလာလိုက်ကြတော့စကားပြောခြင်းဆိုခြင်းမရှိကြဘူးလေ။မရှိကြတော့ပြောလိုက်ရင်ကပောက်ကချာကြီးပဲဖြစ်နေတာသတိထားမိပါလိမ့်မယ်။အဲ့တမန်အကြီးအစားပေါ့လေ နောက်တစ်ခါတပြည်လုံးအစည်းအဝေးဖြစ်သွားမယ်အနည်းရောကြီးကတော့အာဇာနည်ကုန်းဆိုတာမျိုးပေါ့အဲ့တော့သူတို့မပြောတတ်မဆိုတတ်လို့များစိုးရိမ်ကြီးဖြစ်နေလာတာတကယ်တော့စိတ်ချစိတ်နာတွေကတော့ရှင်များရှိနေမလားပေါ့ဒီအဲ့ဒီညောကြင်းတဲ့ကလေးနဲ့ဆိုရင်အင်းများသက်သာမလားလို့ပါဟိုတကယ်တော့မသိကြပါဘူး
ဟုတ်ကဲ့ဆရာဒါလည်းသိအရေးကြီးပါလေဆရာတနေ့ကမှကျွန်တော်တွေ့မိတာသမဏကြီးဆိုတဲ့ပုဂ္ဂိုလ်ကသူ့ဒေသမှာသွားပြီးမဲဆွဲတာ
ဟုတ်ကဲ့ကြော
င်းလဲလာတာဘလောက်ကြောင်းလဲလာပြီလဲအကုန်လုံးကြောင်းလဲနေပြီကဲဒါထက်တောင်းရင် community ပဲဖြစ်တော့မယ် community အောက်ရောက်ချင်တာဆိုပြီးဘာကဘာမကောင်းတဲ့လို့ချက်ပြောတော့ရားရမယ်အများကြီးပါမပြော
ရမပြောရမဆိုတော့ကြပါဘူးခင်ဗျအဲအဲ့ဒီမှာသူတို့ဘာနဲ့ဆင်းတော့ကျွန်တော်ဘုရုံကြီးတိုင်းရှိလို့ဆိုရလိမ့်မယ်ချင်ပါတယ်ဘာကမှမပြောခဲ့တော့ဘာအဆမှမပြောခဲ့
ဘူး။ဟုတ်ပါရောရှာအဲ့တော့ဆရာတော်တော်ထွန်းသားကောဆရာဥစ္စာထွန်းပြောတယ်လို့အဲ့လိုမပြောရမဆူတယ်လို့ပဲဆိုပြီးတော့ဆရာကြောင်းသားတွေကိုဆရာအဲ့လိုသဘောထားနဲ့ခွင့်လွှတ်ခဲ့ပုံမှာပေါ့ဆရာကြောင်းတော်ကအဲ့လိုမျိုးသဘောထားနိုင်တယ်ဆရာ
။ကျွန်တော်တို့တည့်တည့်ပြောချင်းဆိုလို့ရှိရင်ခုပြောမှဆိုမှဆိုတဲ့စကားလုံးဟာအလွန်ရေးကြည့်တယ်ဘာကြောင့်လဲလို့ဆိုတော့သူတို့ကဒီပိုးတဲ့ပန်းတဲ့အချိန်မှာတမပဲစကားခက်ကြမ်းကြမ်းပြောလို့ရှိရင်ရပြီးတဲ့နောက်ကြတော့ဘယ်လိုစကားမျိုးထွက်မလဲဆိုတော့ကျွန်တော်တော့မမျှော်ရင်းလေးရဘူးဗျာမမျှော်လေးရဘူ
းဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဒါကတိုင်းရဲ့ခြေနေပေါ့ခင်ဗျာအခုနိုင်ငံရေးရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မျှော်လင့်ချက်နဲ့စိုးရင်စရာဘာတွေရှိတယ်လဲဆိုတာနောက်ကျွန်တော်ပြည်သူလူထုနဲ့ပတ်သက်ပြီးတော့လည်းမေးချင်ပါတယ်တချို့လက်တင်အမေရိကတိုင်းပြည်တွေအာဖရိကတိုင်းပြည်တွေတော်တော်များများမှဒီမိုကရေစီထွန်းကားစေခြင်းတို့တချို့နိုင်ငံကြီးတွေအမေရိကန်တို့လိုဟာတွေကငွေအားစရာနဲ့အများကြီးလုပေးတာအရှိလေပိုင်းတို့မှာဒါပေမဲ့ထင်တိုင်းဖြစ်မလာတာတွေရှိပါတယ်ဆိုတော့ကျွန်တော်မြန်မာနိုင်ငံမှာတော့ကိုယ်ပြည်သူတွေရဲ့ဆန္ဒလိုက်တဖြည်းဖြည်းပြောင်းလဲနေကြတယ်ဆိုတော့ပြည်သူတွေရဲ့အစဉ်အတန်းပြည်သူတွေရဲ့စည်းကမ်းလိုက်နာမှုအသိဉာဏ်အစအစအရာရာဟာဒီမိုကရေစီနဲ့တန်အောင်နေတတ်ကြဗလားကျွန်တော်ဆရာလူတွေအဲ့လိုလဲကျွန်တော်မြင်ကြပါတယ်ခုနဆရာကြီးပြောတဲ့အထက်မှာ yes ဆိုရဲ stop sign မှာဘယ်သူမှမရကြဘူးဆိုတဲ့ပုံစံမျိုးဒါမျိုးတွေဆိုရင်လူတွေပြောစရာဖြစ်ကောင်းဖြစ်နေမှာပဲခင်ဗျာအဲ့ဆရာဥစ္စာထွန်းစပြောပါခင်ဗျာဆရာဘယ်လိုသဘောပါလဲကိစ္စကို
ကီလိုစီကမလိုက်နာတာတို့ဆိုတာအလေးချက်ပေါ်တည်ရနေတူပါတယ်ကျွန်တော်တို့ဒီဘာလို့ရှိနိုင်လဲဆိုတော့ဒီမှာပမာကြီးနိုင်ငံရေးခုံလုံးကွင်းနဲ့ဒီမှာရောက်လာကြတာရှိပါတယ်။ဒီအမေရိကမှာရောက်လာကြတာ။ဒီအမေရိကမှာရောက်လာကြတော့သူဒီမှာသူစီကန်နဲ့သူနေရတယ်ဆိုတာသိတော့လည်းပဲ။ပမာရီမှာဖောက်ကြပါဘူး။သူစီကန်တိုင်းလိုက်လာနေကြတာ။ဒီတော့ကျွန်တော်ကကိုယ်နိုင်ငံမှာလည်းပဲဥပဒေစိုးမိုးပြီးတော့ပေါ့ဒီ။ကုံလုံးကလိုက်လာရင်အကုံလုံးကလိုက်လာဖို့တော့လိုပါတယ်။ဆိုကြပါဦးလူကြီးဆိုပြီးတော့ဒီကလာနဲ့လမ်းဖယ်ပေးရတာတို့ဒီကဒီဘဝအနေဖြတ်သွားနိုင်တာလို့အခွင့်အရေးလူမရှိပဲနဲ့ဒန်းလူလိုက်နိုင်တယ်ကိုယ်မဖြစ်တော့ပါဘူးကျွန်တော်တော့ဥပဒေစိုးမိုးဖို့လူတွေလိုရဖြစ်ပါတယ
်ဟုတ်ကဲ့ဆရာတစ်ဆက်ထည့်မိကျင်လာဆိုတော့အခုလက်ရှိအနာရှိရဲ့အတိုင်းအတာဟိုရုံကစနစ်အတိုင်းပဲဟိုရုံကဆိုရင်လိုပဲလုပ်ခွင့်ရတာပဲဆရာအခုဆိုရင်ဆရာတို့မရှိတဲ့နောက်ပိုင်းမှာဖြစ်ပါလိမ့်မယ်နေမှာတောင်ဝန်ကျနေတဲ့တိုင်းမှုလောက်တောင်မှအမှုကားလာမယ်ဆိုရင်7C သွားတယ်လို့7ကဆင်ပြီးတော့လမ်းဘေးမှာရက်နေရတဲ့အဖြစ်တွေအများကြီးပါဆရာ
ဆိုတော့ဟုတ်ပါတယ
်ဟုတ်ကဲ့ဒီဟာတွေကဘယ်လိုပြုပြင်လို့ရမလဲဆရာဒီလူတွေစီမှာသူတို့
ပြုပြင်ဖို့ဆိုတာကတော့အဲ့ဒီပြည်သူအင်အားနဲ့ပဲပြုပြင်ဖို့မှာပဲဖြစ်မှာပဲပြည်သူတွေကအိုးရဆလောင်းရနဲ့ဖုံးမှုနေပဲဖြင့်ပြည်သူတွေကသူတို့ပဲရှေ့ဆောင်သွားမှာပဲဖြစ်နေတယ်ထင်ပါတယ်ပြည်သူတွေရှိကဒီကျလို့သင်္ကန်းစားယူတာအပြည့်ဝရှိရအလေးချင်းကောင်းပြအောင်အဲသူတို့တွေကိုအဲတော့သူပြည်သူတွေကသူတို့ဆုံးမဖို့ဆိုတာလည်းပဲတခြားနည်းလမ်းတော့မရှိပါဘူးဒီလိုရေကောက်ပွင့်မှာပဲသူတို့ကိုယ်ဆန္ဒကိုမမှန်ကန်ကမဲ့ပြီးဆုံးဖြတ်ပြီးတော့ကသူတို့ကိုပတ်ထုတ်နိုင်ကိုရေးချရပါမယ
်ဟုတ်ကဲ့ဆရာကြီးဒေါက်တာထွန်းသန်းကဘယ်လိုဖြစ်စေခြင်းမလဲလူတွေစီကံလိုက်နာလာအောင်ဒီမိုကရေစီကျင့်ဖို့အတိုင်းဒီမိုကရေစီထွန်းကားတဲ့ပြည်ကပြည်သူတွေရဲ့သဘောထားအတိုင်းအနေထားအတိုင်းနေတတ်လာအောင်အခုလက်ရှိအခြေအနေရောဆရာအားရပါရဲ့လားဘယ်လိုလုပ်ကြည့်နေတယ်ထင်ပါလဲရော
ကျွန်တော်ထင်တယ်အထက်ကလူကြီးကဟိုလိုက်နာရင်အောက်ကလူကလည်းလိုက်နာရမှာပဲအဲ့တော့အထက်ကလူကြီးကမလိုက်နာလိုက်တဲ့ခါမှာအောက်ကလူကပို့ပြီးတော့မှအရမတာဖြစ်နိုင်တဲ့အခြေအနေရှိတယ်ဗျာ တို့တော့တဖောပါပြောပါတယ်ဥပဒေရဲ့အချက်မှဘယ်သူမှမရှိရဘူးလို့ခဏခဏပြောပါတယ်ကျွန်တော်အဲ့ဒါစိတ်ပြီးတော့လေးစားတယ်ယုံလေးယုံကြည်တယ်တို့တော့လည်းပဲမလိုက်နာတာကကြွားကြတယ်အဲ့ဒါကအဲ့တော့သူတို့ပဲမလိုက်နာတဲ့အခါကြားလို့ရှိရင်အောက်ကလူတွေလိုက်နာဖို့ဟာကျွန်တော်တို့ဘယ်လိုလုပ်ပြီးတော့မျှော်လင့်နိုင်မလဲငါပြောတဲ့အတိုင်းမင်းတို့လုံးငါလုံးချင်မှလုံးမှဆိုတဲ့သဘောမျိုးကတော့မလွယ်ပြီဘူးပေါ့